ဟုတ်ကဲ့ပါရှင်မြန်မာနိုင်ငံမှာလာမယ့်မတ်လ30ရက်နေ့ကနေဧပြီလ10ရက်နေ့အထိတကောင်စီရင်ကောက်ယူကြမှာပါတကောင်စီရင်ကောက်ယူတဲ့အခါမှာမေကွန်ပေါင်း41ချက်ကိုမေးမြန်းမှာဖြစ်ပြီးတိုင်းရင်းသားလူမျိုး135မျိုးဆိုပြီးခနန်း3လုံးပါကုန်နံပါတ်တွေသတ်မှတ်ဖော်ပြထားပါတယ်ဥပမာအားဖြင့်ကရှင်တိုင်းရင်းသားတွေကို12မျိုးခွဲထားပြီးအဲ့ဒီအထဲမှာကရှင်ဆိုပြီးကုန်နံပါတ်က101ကရှင်အောက်မှာပဲရဝံဆိုပြီးကုန်နံပါတ်က109စသဖြင့်သတ်မှတ်ထားတာပါတကောင်စီရင်မှာလူမျိုးဆိုတဲ့နေရာမှာအဲ့ဒီကုန်နံပါတ်တွေကိုဖြည့်ရမှာဖြစ်ပါတယ်မြန်မာနိုင်ငံမှာနောက်ဆုံးတကောင်စီရင်ကောက်ခံခဲ့တာကလွန်ခဲ့တဲ့နှစ်ပေါင်း30ကျော်လောက်ကဖြစ်တယ်လို့နိုင်ငံပိုင်သတင်းစာမှာဖော်ပြပါဗျာ။တိုင်းပြည်ပြောင်းလဲကာလမှာတကောင်စီရင်ဟာလိုအပ်ချက်ဖြစ်တယ်လို့အလုံးကလက်ခံကြပါဗျာ။တကောင်စီရင်ပုံစံမှာ135မျိုးသတ်မှတ်ထားတာဟာမျိုးနွယ်စုတွေအများကြီးခွဲထုတ်သတ်မှတ်ပြစ်လိုက်တာကြောင့်ကန့်ကွက်ကြတဲ့တိုင်းရင်းသားတွေတော်များများရှိနေပါဗျာ။တချိန်တည်းမှာလည်းဇိုမီ၊ကူကီ၊ပိုကီရင်စတဲ့တိုင်းရင်းသားတွေရဲ့အမျိုးမီမပါရှိတဲ့အပေါ်ကိုတော့လက်မှတ်ခံနိုင်ကြပဲဝေဖန်မှုတွေရှိနေကြပါဗျာ။သတ်မှတ်ထားတဲ့တိုင်းရင်းသား135မျိုးထဲမှာလူမျိုးတချို့ရဲ့အမိတွေမပါယုံတင်တာမကပဲတချို့ဆိုရင်လက်ရှိုးရည်တွက်လို့ရတဲ့လူမျိုးစုတွေနဲ့လုံးဝမရှိတော့တဲ့လူမျိုးစုတွေအမျိုးမီတွေလည်းပါရှိနေတာကြောင့်အစိုးရအနေနဲ့သူတွေတနာပြန်လုပ်တင်တယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်အထွေထွေအတွင်းရေးမှူးဦးဆိုင်ညွန့်လင်ကထောက်ပြပါတယ
်135မျိုးကလက်တွေ့နဲ့မတူမကိုက်ဘူးအရင်က144မျိုးတုန်းကပါခဲ့ပြီးတော့အခု135မျိုးလောက်တော့9မျိုးဖြုတ်လိုက်တယ်အဲ့ဒီအထက်မှာလည်းကျန်တော့တဲ့လူတွေကလည်းရှိနေတယ်ရှင်းလို့ချင်းတို့ကမရှိတော့တဲ့ဟာတွေရှိပါလေ။ရှင်းမှာလည်းအရှိုးချင်းတို့၊ကူကီတို့၊ဇူမီတို့အားရှိပါလေ။အခုဇူမီဆိုလည်းအဲ့135မျိုးတွေမပါဘူး။ကျန်းမှာလည်းကျန်းကြီးတို့၊တိုက်လုံတို့အဲ့လိုမျိုးတွေဖြစ်နေ။မှန်ရှာတစ်မျိုးတည်းပဲ။135မျိုးစင်းချုပ်လိုက်တဲ့ခါကျရင်တချို့လူမျိုးစုတွေက50-60ယောက်ပဲရှိတာတွေ့ကောင်းတွေ့နိုင်တယ်။သူကလည်းဘာမှရှာလို့မတွေ့တယ်လေ။တွေ့ကောင်းတွေ့နိုင်တယ်။တော်ပြီးတော့သူ့စီမနာလို့ရမှာပဲ
။တကောင်စီရင်ကောက်ယူမဲ့ပုံစံကွက်ထဲကကရင်တိုင်းရင်းသားလူမျိုးစုစီရင်တဲ့မှာလက်ရှိမှာရှိနေသေးတယ်လူမျိုးစုတချို့အမျိုးမီမပါဝင်တဲ့အပြင်ကရင်တိုင်းရင်းသားအုပ်စုထဲမှာပါတဲ့တချို့မျိုးနွယ်စုတွေဟာခရီးတိုင်းရင်းသားမျိုးနွယ်စုအောက်ထဲမှာရောက်နေတယ်လို့ပြောကြတာတွေလည်းရှိနေပါတယ်အရာတွေကိုပြန်ပြီးစဉ်းစားသတ်မှတ်ပေးဖို့ကရင်တိုင်းရင်းသားတွေကဒီဇင်ဘာလ9ရက်နေ့ကကရင်ပြည်နယ်ဖအံမြို့မှာတကောင်စီရင်ကောက်ယူမဲ့ကိစ္စနဲ့ပတ်သက်ပြီးလူဝင်မှုကြီးကြပ်ရေးဦးစီးဌာနနဲ့ကရင်တိုင်းရင်းသားတွေအလို့ယုံဆွေးနွေးပွဲလုပ်တုံးတင်ပြတောင်းဆိုထားကြပါတယ်တိုင်းရင်းသားတွေကိုလူမျိုးစုနဲ့မျိုးနွယ်စုတွေခွဲထားပြီးမယ်ဥပမာကာပြားခေါ်တိုင်းရင်းသားချင်းချင်းအိမ်အောင်ပြုပြီးမွေးလာတဲ့သူတွေအတွက်ခက်ခဲရှိတဲ့ပုံစံလိုဖြစ်နေတယ်လို့လည်းပြောကြပါတယ်။အဲ့ဒီအပေါ်မှာတော့တိုင်းရင်းသားတွေကိုစိတ်ကြွေချယ်ထောက်ခွင့်ပေးတင်တယ်လို့ကရင်အမျိုးသားအစည်းအရုံး KNU ကဖတ်လို့မမှန်ကပြောပါတယ်
။ကရင်မျိုးနွယ်စု၁၁မျိုးထဲမှာတော့မှကျွန်တော်တို့ကကရင်လူမျိုးတစ်မျိုးရဲ့ဖြစ်တယ်ဆိုတာကိုအမျိုးပေါ်ထွက်ရမှာပေါ့။လူမျိုး၁၁မျိုးတိုင်းရင်းသား၁၁မျိုးပေါ်သွားတာမျိုးတော့မဖြစ်သွားစေချင်ဘူးပေါ့။ဥပမာကိုယ်နဲ့အဖွားနဲ့အမေနဲ့အဖေနဲ့ကဆင်းလာတဲ့ကမွန်ရှမ်းချင်းကချင်းရခိုင်စသဖြင့်ပေါ့နော်။အဲ့လိုမျိုးကနေပြီးတော့မွေးရလက်ကလေးတွေကမွန်ရှမ်းချင်းကချင်းရခိုင်ရေကုန်လုံးကပြပေါင်းစုံနေဖြစ်သွားတယ်ပေါ့နော်။အဲ့ဒါကိုလည်းပဲဒါဥပဒေရဒါလူမျိုးတစ်မျိုးမျိုးပေါ့ပေါ့နော်။ပြန်ပြီးတော့ကာယကံရှင်ကခံယူနိုင်ခွင့်ရတန်းပြနိုင်ဖို့တောင်းဆိုမှုတွေကျွေးမြေမှုတွေဆောင်ရွက်ဦးမှာလည်းရှိပါသေးတယ်
။ဒီကောင်စီရင်ပုံစံမှာမပါတဲ့တိုင်းရင်းသားအမိတွေကိုတော့အချားအမိဆိုတဲ့အကွက်ထဲမှာဖြစ်စည်းဖို့အစိုးရကသတ်မှတ်ထားပါတယ်။အချားအမိဆိုတဲ့အကွက်ထဲမှာပြည့်စွက်ထားတဲ့တိုင်းရင်းသားလူမျိုးစုတွေရဲ့အမိကိုဒီကောင်စီရင်ကောက်ပြီးမှသာလွတ်တော်ကိုတင်ပြပေးသွားမှာဖြစ်တယ်လို့လူဝင်မှုကြီးကြပ်ရေးဦးစီးဌာနနဲ့ကရင်တိုင်းရင်းသားတွေအလို့ယုံဆွေးနွေးပွဲမှာပြည်သူ့အင်အားဦးစီးဌာနကအရာရှိတွေကကရင်တိုင်းရင်းသားတွေကိုပြောခဲ့တယ်လို့သိရပါတယ်။တိုင်းရင်းသား135မျိုးထဲမှာဖော်ပြထားတယ်ရှင်းလူမျိုးစု53မျိုးဟာလက်ရှိမှာမမှန်ဘူးလို့ထောက်ပြတာတွေလည်းရှိနေပါတယ်။အဲ့ဒီအပြင်ဘာသာနဲ့စာပေတစ်မျိုးတည်းဖြစ်ပြီးလူဦးရေအများဆုံးဖြစ်တဲ့ဇိုမီကိုသတ်မှတ်ပေးထားတဲ့ရှင်းတိုင်းရင်းသားလူမျိုးစုထဲမှာထည့်သွင်းမပေးထားတာကြောင့်ဒါကိုလက်မှတ်ခံနိုင်ကြောင်းကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ UNFPA နဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနဝန်ကြီးစီပြီးခဲ့တဲ့ဒီဇင်ဘာလကတင်ပြထားတယ်လို့ဇိုမီဒီမိုကရေစီအဖွဲ့ချုပ်ပါတီထွေထွေတွင်းရင်းမှုဦးကင်ကန်းလျံကပြောပါတယ်
။ချင်းပြည်နယ်မှာ53မျိုးဆိုတာလည်းဒီလောက်မှမရှိတာချင်းပြည်နယ်မှာဆက်ဆက်တဲ့ဒီကတဲ့တို့နာဂတို့ထည့်တယ်လေချင်းပြည်နယ်မှာလူကြီးနဲ့ဖာသာတစ်ခုတည်းစာပြီးတစ်ခုတည်းသုံးတဲ့ဇိုမီဆိုတာလည်းမထည့်လာဘူးလေလူမျိုးတစ်မျိုးဆိုတာအစိုးရတိမပြုမှမမဟုတ်တာခုငကွက်ရှိတဲ့မူလနာနဲ့တုံးရမှာပေါ့အစိုးရတိမပြုဘေးမှာကလူမျိုးဖြစ်တာမဟုတ်ဘူးလူမျိုးအကန့်ဖြစ်ကြတဲ့ရှိနေတာပဲလေအဲ့ဒါကိုကျွန်တော်တို့ဒီတိုင်းသားနိုင်ငံကြီးပါတီရာ35မျိုးကျွန်တော်လုံးဝလည်းမခံဘူးဆိုတာ UNFPA နဲ့ဝန်ကြီးရှိမှလည်းမစမ်းတင်ခိုင်းနေတယ်
မြန်မာနိုင်ငံရဲ့2014မှာကောက်ယူမဲ့သံကောင်းစီရင်ကိုအစိုးရနဲ့ကုလသမဂ္ဂလူဦးရေများရန်ပုံငွေအဖွဲ့တို့ပူးတွဲစီစဉ်တာလို့လည်းမှတ်တမ်းတွေကဆိုပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့နောက်ဆုံးကြိမ်သံကောင်းစီရင်ကောက်ခဲ့စဉ်တုန်းကမွန်ပြည်နယ်ဘက်ကဗမာစကားမပြောတတ်တဲ့ဒေသတချို့မှာတိုင်းရင်းသားတွေရဲ့မူလမျိုးမိတွေကိုမထည့်ပဲဗမာလူမျိုးဆိုပြီးဖြည့်သွင်းခံခဲ့ရတဲ့ဖြစ်စဉ်မျိုးတွေလည်းရှိခဲ့ဘူးတယ်လို့သိရပါတယ်ဒါကြောင့်ဒီတစ်ခါသံကောင်းစီရင်ကောက်ယူတဲ့အခါမှာတော့အဲ့ဒီလူမျိုးအဖြစ်မခံရအောင်မွန်လူမျိုးတွေကိုအသိပညာပေးမှုတွေလိုက်လုပ်နေရတယ်လို့ဒီမိုကရေစီပါတီကအထွေထွေအတွင်းရေးမှူးဒေါက်တာမင်းစိုးလင်းကပြောပါတယ
်။ဇာ35မျိုးမှာမွန်ကတမျိုးပဲပါ။သူထူးခြားတယ်။တခုပဲရှိတယ်။အဲဒီအချိန်မွန်အမေမွန်ဖြစ်ပြီးတော့တန်းကောင်ပြည့်မှာဗမာဗုဒ္ဓလို့ကြီးထားတယ်။အုပ်ချုပ်လာတဲ့စုရတွေကသက်ဆိုင်ရာလောကတွေကိုတိုင်းသားတွေအားလုံးကိုတွယ်ဝိုက်တော်နီးနဲ့ဗမာတွေကိုထဲ့ကျင်တဲ့ဆန္ဒမျိုးကိုကျွန်တော်မြင်တယ်ပေါ့နော်။ဗမာလူလုံးဝမတတ်တဲ့ဟိုတောချီတောင်ကြားတွေကပါလီမျိုးညာလေးမမေးတော့ဘူး။တမ်းတော့သူတို့သဘောကျဗမာဗုဒ္ဓတွေကြောင်းထဲတာ။ဒီလမ်းမဲ့2014တောင်းနေကောက်တဲ့ခါမှာအဲ့လိုမှားနံလေးတွေပြောရဲဖို့ဆိုရဲဖို့မှန်နဲ့ဖြစ်ဖို့တော့ကျွန်တော်ညွှန်ကြားတာရှိတယ
်။သကောင်းစီရင်ပုံစံမှာလူမျိုးဆိုတဲ့နေရာမှာကရှင်မျိုးနွယ်စု12မျိုး၊ကယားမျိုးနွယ်စု9မျိုး၊ကရင်မျိုးနွယ်စု17မျိုး၊ရှင်းမျိုးနွယ်စု53မျိုး၊ဗမာမျိုးနွယ်စု9မျိုး၊မွန်မျိုးနွယ်စု1မျိုး၊ရခိုင်မျိုးနွယ်စု9မျိုး၊ချမ်းမျိုးနွယ်စု33မျိုးဆိုပြီးအစိုးရကသတ်မှတ်ထားတဲ့တိုင်းဒေသလူမျိုးစုပေါင်း135မျိုးတဲ့က1မျိုးကိုသာရွေးချယ်ခွင့်ပေးထားပါတယ်ရှင်။